ုပ်ပုံ18မြင်းကလျင်ထဲ၌ပေါ်လူနှင့်တီလာပေါ်လူကသူ့မိတ်ဆွေတီလာနှင့်အတူမာကေဒေါနီပင်လယ်ကိုဖြတ်၍ခရီးသွားခဲ့ကြပါသည်ထိုနေရာ၌ရှိနေသောသူများအားယေရှုအကြောင်းကိုတွင်တင်ခဲ့ကြပါသည်တချို့ကယုံကြည်တော်လဲအခြားသူတို့ဟာဒေါသထွက်ခဲ့ကြပါသည်ထိုသူတို့ကပေါ်လူနှင့်တီလာတို့ကိုရိုက်နှက်ပြီးအကျဉ်းချထားခဲ့ပါသည်ထိုညတွင်ပေါ်လူနှင့်တီလာတို့သည်ထောင်ထဲ၌ဖျားသခင်ကိုဆုတောင်းသခြင်းဆိုခဲ့ကြပါသည်ထိုအခါယုတ်တရက်မြင်းကလင်းသည်ပြင်းထန်စွာလှုပ်လာခဲ့ပါသည်။ထောင်တကားပွင့်၍အကျဉ်းသားတို့ရဲ့တန်ကြိုးအနောက်အဖွဲများဟာလည်းပြတ်ကျကုန်ပါသည်။ထောင်မူးကအကျဉ်းသားများအားထွက်ပြေးကုန်ပြီလို့ထင်မှတ်သဖြင့်အလွန်စိုးရိမ်ခဲ့ပါသည်။တို့ရာတွင်ပေါ်လူကတင်းရဲ့ခန္ဓာကိုယ်ကိုအန္တရာယ်မပြုနဲ့ငါတို့အားလုံးရှိနေကြပါလေလို့အော်ဟစ်ပြီးပြောခဲ့ပါသည်။ထောင်မူးကမိတိုင်ကိုတောင်းယူပြီးပြေးလာခဲ့ပါတယ်။သူကအရှင်ကျွန်တော်ဟာကက်တင်ချင်းရရှိစေရန်အဘယ်သို့ပြုရမလဲလို့မေးခဲ့ပါတယ်။ပေါ်လူကသခင်ယေရှုကိုယုံကြည်ပါကသင်ကက်တင်ချင်းရမယ်လို့ပြန်ပြောခဲ့ပါတယ်။ထောင်မူးနဲ့မိသားစုဟာဝမ်းမြောက်ခြင်းများစွာနဲ့သခင်ယေရှုကိုယုံကြည်လက်ခံခဲ့ကြပါတယ်။